ကိုဘက်ကပရတဲ့ရခိုင်ပြည်နယ်တွင်စီရင်တိမ်မှမှုတွေဆက်လက်ဖြစ်ပေါ်နေရမှာကျေးရွာတချို့မီးလောင်ပျက်စီးခဲ့တယ်လို့ဒေသခံတွေထိခိုက်သေဆုံးမှုတွေကြုံနေရတဲ့အကြောင်းပြောပြပါမယ်ကျွန်တော်တတ်နိုင်ပါရခိုင်မြောက်ပိုင်းကကြောက်တော်မြို့နယ်မှာမနေ့တုန်းကပြစ်ခတ်မှုတွေတွင်ကျေးရွာတချို့မီးလောင်တော့ခဲ့တယ်လို့ဒေသခံတွေလည်းထွက်ပြေးနေကြရတယ်လို့ဒေသခံတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်မနေ့ကညနေပိုင်းမှာတိုက်ပွဲတွေစတင်ဖြစ်ပေါ်ရကမိလုံပျက်စီးမှုတွေကြုံခဲ့ရတာလို့ကိုတိုင်ကြုံတွေ့ခဲ့ရတဲ့ဖျားပေါင်းကြွေဝါတော်တူဦးကပြောပါတယ
်။ညနေလောက်ကကျင်းလာလာပြီးပြီးတော့ညနေပိုင်းညနေပြီးပြီးတော့လူချိုးရတယ်လို့ပြောတယ်။အဲပြောရရင်ကျွန်တော်ရအချိန်မရကြလို့ရှိတယ်။ညမစီကြလို့ရှိတယ်။ညမစီကြမှာကျွန်တော်တို့ဟိုလမ်းတွေပြပြလိုက်တာပြပြပြညနေညနေဒါမဲ့ဟိုတရားနဲ့
ဖျားပေါင်းကြည့်ပါမှာမိလောင်မှုကြောင့်နေများပြပျက်စီးသွားတယ်လို့ဒေသခံတွေကခံမှန်းနေကြသလိုပြစ်ခတ်မှုတွေတွင်ထိခိုက်သေဆုံးမှုတွေလည်းရှိခဲ့တယ်လို့လည်းရွာသားတို့ကပြောပါတယ
်။အာရှိတယ်ရှိတယ်ရွာသားတွေရောဒီဘေးကျက်တဲ့ဖျားရွာသားတွေရွာကကလေးတွေဟိုကိုမောင်ရဲဆိုတဲ့ကလေးတွေကဘယ်မစင်းမနိုင်လို့ရှိနေသူပြင်းနေကြရဲစက်ပြည့်ပြည့်တွေပြီးတော့ဟိုဟေမောင်ကြီးဆိုတဲ့ကောင်းကြီးတွေလည်းပါလို့ဆိုတော့သူတို့အဲ့ဒီရောက်ကိုမလဲအစောကြီးကျွန်တော်တို့ရာဘတွေလိုက်ချတော့ဒီမှာအလောင်းကြီးတယ်အဲကျွန်တော်ရာကလေးမြောက်ပါကလေးမြောက်အလောင်းကိုမလဲအစောကြီးပြပါတယ်ကျွန်တော်ဒီရာရဲ့ဒီရာအပြင်ဖဲရဲ့ဒီပါလေတတိချမ်းလဲတတိချမ်းလဲမှာအဲ့ဒီမှာမြောင်းသေးမှာစေရပြပါတယ်အဒဲရတာကအခုချိန်ကြီးကျွန်တော်တို့ဖိုင်းလိုက်ပြီးတော့ဒီလုံးနေတဲ့ကြီးတယ်ဒီရာတော့မစမ်းနိုင်ဘူးဟိုချောင်းအောင်နားနဲ့ဟိုဘက်ကဆက်ပြနေကြတာဒီရပ်ဒီခါရပ်တဲ့စကားကိုသင်္ချာမရဘူးအဲ့ဒီအလောင်းနှလုံးလေးတွေကိုပြေးပြေ
းမနေ့တုန်းကပြစ်ခတ်တိုက်ခိုက်မှုတွေတွင်ရန်ကုန်စစ်တွေကလန်ဘေးကတောင်ပေါက်ကျွာနဲ့ဖျားပေါင်းကျွာတွေမှာမီးလောင်ပျက်စီးမှုတွေဖြစ်ပေါ်ခဲ့ပြီးထိခိုက်ပျက်စီးမှုတိကျကိုတော့မသိရသေးပါဘူးမနေ့တုန်းကရွာတွေမီးလောင်နေတာတွေကိုကြောက်တော်မျိုးပေါ်ကပါမြင်တွေ့ခဲ့ရတယ်လို့လည်းကြောက်တော်မျိုးနေပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးထွန်းဝင်းကပြောပါတယ်လုံချုံရဲအတွက်စိုးရင်တဲ့ရွာသားတချို့ထွက်ပြေးနေကြတယ်လို့ဒဏ်ရာရသူတချို့ကလည်းကြောက်တော်မျိုးပေါ်မှာစစ်ကူသက်ထားရတယ်လို့သူကပြောပါတယ်
ဟိုတောက်တော်ကတော့မနေ့ကဒါဟိုတနေကုန်လို့ပဲပြောလို့ရမှာပေါ့တန်တဲ့ဟိုလူကပေါ့ဟိုမနေ့ပိုင်းအင်းလည်းပဲကြောက်တော်မျိုးနေဆက်ပိုင်းရွာ၃လေးရွာကလူတွေဒါဝရုံးတုံးကနေဆက်ပြီးကြတာပေါ့အဲစကြောင်းဝင်လာတယ်ဆိုပြီးတော့မှရွာသားတွေတချို့ခေါ်ယူလာလို့စစ်ဆေးတာလို့ရှိတယ်ရွာသားတွေကလည်းကြောက်တဲ့ကြည့်ပြေးတယ်လက်လက်ကြည့်တယ်ကြားတယ်ဆိုတော့ဟိုရွာသားကလေးမရောက်လည်းမနေ့ကကျန်ရရလို့ကျွန်တော်မသိဘူးဒါအရေးပေါ်ပို့လိုက်ရတဲ့အချိန်တွေကဖြစ်ခဲ့ဆိုတော့ညနေပိုင်းကျွန်တော်တို့ဟို6နာရီ7နာရီလောက်မှာဟိုတက်တက်တွေကြားတယ်ကြားတော့ကျွန်တော်တို့စိတ်မကြိုက်ရင်တော့မှာပဲဒါရွာသားတချို့ပေါ့ဒါမိမိနာနာကလည်းလဲနေရတဲ့လူတွေကကျွန်တော်ကိုဖုန်းဆက်တယ်ရွာကမင်းလောင်နေပြီဆိုပြီးတော့မှဘရားပေါင်းချေးရွာမင်းလောင်နေပြီဆိုတော့အဲ့ဒီမှာ6ရောက်ကတော့တည်တယ်လို့ကျွန်တော်မနေ့ပိုင်းကြားမှာပဲကျွန်တော်တို့ကြားတာ6ရောက်ပြီတော့အခုကျွန်တော်တို့တောက်တဲ့စီးရုံလိုနာရီကားနဲ့ကျွန်တော်တို့ရောက်နေပါမင်းတို့လာတော့ဟုတ်တယ်မင်းတို့လာတော့ကျွန်တော်တို့မနေ့ကလည်းကြောက်တော်ကားလေးတိုင်းနေရတယ်
ကျေးရွာတွေမိလောင်တော့တာဟာဒေသတွင်းမှာဆစ်ဆင်ရတဲ့လုပ်နေတဲ့တပ်မတော်ရဲ့လက်ချက်လို့လေဒေသခံတွေကဆွဆွေးနေကြပါတယ်တပ်မတော်တည်င်းမှန်ပြန်ကြားရေးဖွဲ့ပြောခွင့်ရဘူးမှုလျှောက်ဇော်မင်းထွန်းကတော့တပ်မတော်ကမိရှုပျက်စီးတာမရှိခဲ့ကြောင်းနဲ့အခင်းဖြစ်တဲ့နေမြေနီးမှာလုံချုံရဲတပ်ဖွဲ့ဝင်တချို့ကိုခြုံချိုတိုက်ခိုက်ခဲ့တာရှိခဲ့ကြောင်းဒီကနေ့နေပြည်တော်တည်င်းစာရှင်းလင်းပွဲမှာပြောဆိုတော့တာပ
ါမနေ့ကကျွန်တော်တို့ညနေ6နာရီခွဲအချိန်တောင်းမှာစစ်ပြည်တောက်တော်ပေါ်နော်ပေါ့ကရဲစခန်းမှာတာဝန်ပေါင်းတော်မဲ့ရဲတပ်ဖွဲ့ဝင်တို့ပို့ဆောင်ပေးနေတဲ့ကားကိုเออนี่ก็จะจังๆกระมุมไม้ซ้อยก็จะตัดไข่ๆได้ใช่แล้วมาพอมาเว้ยจောက်ดอเนี่ยตองแบจောက်ดอเนี่ยตองแบมีตาหีรองๆมาไม้ซ้อยตัดไข่ได้ใช่แล้วเนี่ยเนี่ยอายาชื่อมาล่ะใช่ไอ้ปุ๊ซองเบบี้เจียนลามาแล้วไอ้ก้านี่โอ้ไอ้เนี่ยเอาไปเสร็จแล้วตัดไข่ได้ใช่แล้วไอ้มาตะนูยันดูอลองนลองเนี่ยตะนัดตะเนี่ยล้าชื่อได้ใช่ไอ้ชื่อเสร็จทุกคู่ก็ใช่ป่ะ
ရခိုင်ပြည်နယ်မှာမကြသေးခင်ကဆက်လို့ကိုဘက်ကရွာကကူးဆက်မှုတွေတိုးလာရကတပြည်နယ်လုံးမလိုအပ်ရင်အပြင်မထွက်ကြဘူးနဲ့ပြည်နယ်တစ်ခုလုံးညီပညာမထွက်ရမင်းထုတ်ပြန်ထားရပါတယ်ကရွာကကူးဆက်မှုတွေအများဆုံးကြုံနေရတဲ့ရခိုင်ပြည်နယ်မှာလက်နက်ကင်ပဏိပခတ်တွေရောင်းဒေသခံတွေတောက်ခရောက်ရမယ်ရေးပြည်တွင်းပြည်ပကတတိပေးနေချိန်မှာပဲတိုက်ခိုက်မှုတွေဆက်လက်ဖြစ်ပေါ်နေတာဖြစ်ပါတယ်မြန်မာနိုင်ငံရှိစိုက်ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းမှုယုံကတော့ကပေးသိနေချိန်တိုက်ခိုက်မှုတွေရစေဖို့ဒီတဲ့သိန်းတစ်ပါးမှာပဲထပ်မံတိုက်တွန်းထားပါတယ်ကဘာဝန်ကရွာကနဲ့ရင်ဆိုင်နေရချိန်မှာတိုက်ခိုက်မှုတွေရစေကြဖို့ကုလသမဂ္ဂတွင်းမှုရှုပ်ရဲ့တိုက်တွန်းချက်ကိုနောက်ထောင်ဖို့နဲ့ကရွာကဒီနေ့စစ်ဘေးတိုင်ပါခံနေရတဲ့ရခိုင်ပြည်နယ်မှာဒေသခံတွေရေးကြည့်တဲ့သတင်းချက်လက်တွေရရှိနိုင်အောင်အင်တာနက်ဝန်ဆောင်မှုတွေပြည့်ဝပြန်လည်ဖွင့်ပေးဖို့လည်းတိုက်တွန်းထားပါတယ်ခင်ဗျာကျွန်တော်တက်နိုင်ရခိုင်ပြည်ကနေတင်ပြပို့တာဖြစ်ပါတယ်